သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်ယခုတင်ဆက်ပေးမှာကတော့ဇူလိုင်လ9ရက်တောက်ကြနေ့အတွက် SPS U/ သတင်းတွေဖြစ်ပါတယ်ကျွန်တော်ကတယ်ရောအောင်ပါယနေ့အတွက်ထိတ်တန့်သတင်းများတယ်ကိုများလူတူကိုအကူအညီပေးရန်ပြောဆို Federal ဆိုရသည်Telecom company များသည်ဖောက်သည်များအားအလုပ်ပညာရေးနှင့်အခြားသောအရေးကြီးသောဝန်ဆောင်မှုများသို့လက်လမ်းမီစေရန်ငွေကြေးအခက်အခဲရှိသောဖောက်သည်များအားအကူအညီများပေးဆောင်ရမည်လို့တောင်းဆိုထားပါသည်။ယင်းကဆိုင်းယင်ကမ္ပဏီများကဲ့သို့၎င်းတို့၏လူမှုတာဝန်ဝတ္တရားများကိုတူညီသောလိုအပ်ချက်များနှင့်ကိုက်ညီစေရမည်လို့ဆိုပါသည်။ဆက်သွယ်ရေးဝန်ကြီးMichelle Roland သည်2024ခုနှစ် January 1ရက်နေ့တွင် Telecom များအတွက်ခိုင်လုံသောစံနှုန်းများကိုမိတ်ဆက်ရန် Australia ဆက်သွယ်ရေးနှင့် Media အာဏာပိုင်များကိုညွှန်ကြားခဲ့ပါသည်။ Ray Morgan နှင့် Omnipol တို့၏မကြာသေးမီကစစ်တမ်းတစ်ခုအရ Australian 10ဦးတွင်တဦးသည်၎င်းတို့၏ Telecom Bill များကိုပေးဆောင်ရာတွင်ပြဿနာများရှိနေတော်လဲငွေချေးချက်တဲမှုအစီအစဉ်များတွင်ထည့်သွင်းထားတဲ့ဖောက်သည်များက 3.3% ခန့်နှုန်းသာရှိတာကိုတွေ့ရှိရပါတယ်။ဌာနီတိုင်းသားများပေါ်ခွဲခြားဆက်ဆံမှုလုပ်ငန်းခွင်အတွင်းခွဲခြားဆက်ဆံခံရမှုနှုန်းတုံလုံး6ချားပွဲရာနှုန်းသားများကိုသုတေသနပြုချက်အရသိရှိရပြီးနောက်ထင်ရှားသော Aboriginal အထက်လွှတ်တော်အမတ်တဦးကနိုင်ငံကိုခိုင်ခိုင်မာမာယက်တီဖို့တိုက်တွန်းခဲ့ပါတယ်။ဂျာတာပရီနေတွင်ထုတ်ပြန်ခဲ့သော Diversity Council Australia မှနောက်ဆုံးရရှိသောအချက်အလက်များအရ Aboriginal နှင့် Torres Strait Islander ဝန်ထမ်းများ၏59ရာခိုင်နှုန်းသည်ယခုနှစ်အတွင်းလုပ်ငန်းခွင်တွင်ခွဲခြားဆက်ဆံခြင်းသို့မဟုတ်နှောက်ယှက်မှုများကြုံတွေ့နေရတယ်လို့ဆိုပါတယ်။၎င်းသည်2020ခုနှစ်တွင်ပြီးစီးခဲ့သောအလုတ်စစ်တမ်းတွင်နောက်ဆုံးပါဝင်မှုနောက်ပိုင်းမှာ900ခန့်နှုန်းတိုးလာခြင်းဖြစ်ပါသည်။ဌာနေဩစတြေးလျလက်ထောက်ဌာနေဝန်ကြီးမယ်လန်ဒရီမက်ကာသီက ABC သတင်းဌာနကိုပြောဆိုရာတွင်ဩစတြေးလျလူမျိုးများခိုင်ခိုင်မာမာယက်တီဖို့လိုအပ်ကြောင်းပြောဆိုသွားပါသည်။ Royal Commission မှတရားမဝင်Robot Debt နဲ့ပတ်သက်တဲ့အစီရင်ခံစာကိုထုတ်ပြန်တရားမဝင် Robot Debt စီမံချက်တွင် Royal Commission သည်ကြမ်းတမ်းပြီးရက်ဆက်သောရန်တရားဟုခေါ်သည့်၎င်းအတွက်တာဝန်ရှိသည်ဟုယူဆသည့်လူတဦးချင်းစီအတွက်အရက်ဖက်နှင့်ရာဇဝတ်မှုဆိုင်ရာတရားစွဲဆိုမှုများကိုအကြံပြုထားသောအစီရင်ခံစာတစ်စောင်ကိုထုတ်ပြန်လိုက်ပါသည် Queensland တရားလွှတ်တော်တရားသူကြီးဟောင်းCatherine Holmes မှာဦးဆောင်တဲ့အဆိုပါစုံစမ်းမှုသည် Automatic Debt Recovery အစီအစဉ်ကိုဖွဲ့စည်းတည်ထောင်မှုဒီဇိုင်းရေးဆွဲခြင်းနဲ့ account ထည့်ဖို့ခြင်း၎င်းရဲ့ရလဒ်များနဲ့ Third Party Debt Collector များအသုံးပြုခြင်းတို့ကိုကြီးရှုရဖွဲ့စည်းခဲ့ခြင်းဖြစ်ပါတယ်။အဆိုပါအစီအစဉ်သည်2015မှ2019ခုနှစ်အထိလှုပ်ဆောင်ခဲ့ပြီးလူပေါင်း4,300,000ကိုမှာယွန်းစွာလိုက်လံရှာဖွေခဲ့ပါတယ်။အစီရင်ခံစာရဲ့အနှစ်ချုပ်မှာ Robot Debt အစီအစဉ်သည်ရက်ဆက်ကြမ်းကြုတ်သောရန်တရားတစ်ခုဖြစ်ပြီးတရားမျှတမှုမရှိသလိုဥပဒေအကြောင်းအရလည်းမဟုတ်ပါဘူး။အနှစ်ချုပ်အားဖြင့်ငွေကြေးတင်နိုင်သည့်ပူပန်သောကရောက်နေတဲ့လူများစိတ်ထိခိုက်ဒဏ်ရာရသွားခြင်းဖြစ်တယ်လို့ပြောဆိုပါတယ်။ကော်မရှင်သည်တက်တီ115ဦးဖြင့်303နာရီကြာကြာနာစစ်ဆေးခဲ့ပြီး Commonwealth ကထုတ်သောစာရွက်စာတမ်း 95,800 ကိုစစ်ဆေးပြီးနောက်တွေးရှိချက်တွေထွက်ပေါ်လာခြင်းဖြစ်ပါတယ်
။မျိုးကြီးများအားလုံးတွင်ငားယံကများဆက်လက်မြင့်တက်လျက်ရှိရွှေပြောင်းနေထိုင်သူများသည်မျိုးကြီးများတွင်နေထိုင်သူသောကြောင့်လိုအပ်ချက်များတိုးမြင့်လာစေပြီးမျိုးတွင်ရှိတိုက်ခတ်များငားယံကသည်တအိမ်လုံးငားယံကဈေးနှုန်းနီးပါးဖြစ်လာနေပါသည်။မြို့တော်အားလုံးတွင်အိမ်ငားကသည်ဇွန်လ3လပတ်တွင်9.5ရာခိုင်နှုန်းတိုးလာပြီးအိမ်များအတွက်အပတ်စဉ်ကြောညာထားသောပြည်မြငားယံကမှ 2.9 ရာခိုင်နှုန်းတိုးလာသည့်နှင့်နှိုင်းရှင်မာကမြို့တော်အားလုံးတွင်ငားယံကများမြင့်တက်လျက်ရှိပါသည်။အင်ချမ်းမီကမ္ပဏီဒိုမေးမှဂျွန်လ3လပတ်စီရင်ခံစာတွင်ဆစ်နီတွင်တပတ်လျင်ဒေါ်လာ900ဖြင့်ငားယံကများတောင်းခံခဲ့ပြီးတိုက်ခတ်များအတွက်ဒေါ်လာ680ထက် တောင်းဆိုတာကိုတွေ့ရတယ်လို့ဆိုပါတယ်။ဒိုမိန်သုတေသနနဲ့စီးပွားရေးဆိုင်ရာအကြီးအကဲနီကိုလပါဝါကဘရစ်ဘင်နဲ့ပတ်တူတွေအိမ်များနဲ့တိုက်ခတ်များကြားဈေးနှုန်းကွာဟချက်မှလည်းနီးကပ်လာနေတယ်လို့ပြောဆိုပါတယ
်။နေ့စဉ်သတင်းတူများပုံမှန်ကြားသိရန် SPS Language Podcast ကိုတွားချိပါ။ဒို့မဟုတ်ဝင်ရောက်ကြည့်ရှုပါ
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ